ကျောင်းအားရှနဲ့အရှိတောင်အားရှမီဒီယာနှစ်ပတ်လည်စီဝေးဖွင့်ပွဲခန်းနာကိုစက်တင်ဘာလ5ရက်ဒီကနေ့မနက်ပိုင်းကတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့ရှိရှန်ဂရီလာဂျန်ဟိုတယ်မှာကျင်းပရောင်းပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးမောင်မောင်အောင်ဦးဆောင်နဲ့ဝန်ကြီးဌာန6ခုမှအရာတန်းအမှုတန်းများပါဝင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့တက်ရောက်ပါတယ်အဆိုပါမြမကိုစလဲအဖွဲ့မှဝန်ကြီးဌာနများမှအရာတန်းအမှုတန်းများစုစုပေါင်း53ဦးနဲ့တရုတ်နိုင်ငံမှယူနန်ပြည်နယ်ပါတီကော်မတီပြန်ကြားရေးဝန်ကြီးဌာနဝန်ကြီးမစ္စစိန်ရက်တရုတ်နေစဉ်သတင်းစာဌာနညွှန်ကြားရေးမှူးချုပ်နဲ့အယ်ဒီတာချုပ်ချူယင်ဖူလာအိုနိုင်ငံပါတီဗဟိုအတွင်းရေးမှူးဗဟိုပြန်ကြားရေးဝန်ကြီးဌာနဝန်ကြီးကာဖန်ပါရွန်တရုတ်နိုင်ငံလုံးဆိုင်ရာသတင်းလုပ်ငန်းဆောင်ရွက်သူများအသင်းပါတီကော်မတီအဖွဲ့ဝင်အကျွမ်းရည်မှုဌာနအကျွမ်းရည်မှုဝူရှီကမ်ဘောဒီးယားနိုင်ငံပြန်ကြားရေးဝန်ကြီးဌာနဝန်ကြီးနက်ဖီထရောင်ဘင်္ဂလားဒေ့ရှ်နိုင်ငံတော်ရုံးမြင့်တန်ကြားဌာနညွှန်ကြားရေးမှုချုပ်ဂျန်ဟင်ဂျာအလမ်နဲ့ယူနန်ပြည်နယ်ပြည်သူအစိုးရသတင်းရုံးညွှန်ကြားရေးမှုညိုရန်တို့တက်ရောက်ကြပါတယ်ရှေးဦးစွာအခမ်းအနားမှာစင်ဝါသတင်းဌာနမှထုတ်လုပ်တဲ့ကမ္ဘာတောင်ပိုင်းဒေသနဲ့ယူနန်လို့ခေါ်တဲ့ဘဝနေထိုင်မှုရှိတဲ့ဗီဒီယိုကလစ်ကိုပြသပါရစေ။အရင်နောက်အသေးစားတန်ဆောင်တီဝိုင်းနဲ့တိုင်းရင်းသားတန်ဆောင်ဒေသချင်းဖြင့်ကြိုဆိုပါရစေ။အရင်နောက်တရုတ်ကွန်မြူနတီပါတီယူနန်ပြည်နယ်ပါတီကော်မတီပြန်ကြားရေးဝန်ကြီးဌာနဝန်ကြီးမစ္စစ်စိန်ရန်ကကြိုဆိုနှုတ်ခွန်းဆက်စကားပြောကြားပါရယ်ဆလဘီတရုတ်နေစဉ်သတင်းစာဌာနညွှန်ကြားရေးမှူးချုပ်နဲ့အယ်ဒီတာချုပ်ချူယင်ဖွန်ကမိကုံပြောကြားပါရယ်အဲဒီနောက်2025ခုနှစ်တောင်အာရှနဲ့အရှေ့တောင်အာရှမီဒီယာမဟာမိတ်အဖွဲ့ပူးပေါင်းဆောင်ရွက်တဲ့အောင်မြင်မှုရလဒ်များကိုထုတ်ပြန်ပါတယ်။အဲဒီနောက်မဟာမိတ်အဖွဲ့ပူးပေါင်းဆောင်ရွက်မှုစီမံကိန်းစတင်လက်ပတ်မှုဖွင့်လှစ်ခြင်းအခမ်းအနားကိုဆက်လက်ကျင်းပရာမြန်မာတန်နဲ့ရုံးမြင့်တန်ကြားညွှန်ကြားရေးမှူးချုပ်ဦးရဲနိုင်တဲ့အတူတရုတ်မြန်မာကမ်ဘောဒီးယားထိုင်းလာအိုသီရီလင်္ကာတို့မှကိုယ်စားလှယ်များနဲ့အတူအခမ်းအနားကိုဖွင့်လှစ်ကြပါတယ်။အရင်နောက်မြမတန်နဲ့ရုံးမြင့်တန်ကြားနဲ့2026ခုနှစ်တနှစ်တာဘူပေါင်းဆောင်ရွက်မှုနဲ့ဝန်တန်မွမ်မန်ရေးဘူပေါင်းဆောင်ရွက်မှုအစီအစဉ်ကိုဆက်လက်ကျင်းပပါရယ်အဲဒီနောက်ကမ်ဘောဒီးယားနိုင်ငံကဖျော်ဖြေတင်ဆက်ပြီးမြန်မာနိုင်ငံဘက်မှကတနာရေးနှင့်ယဉ်ကျေးမှုဝန်ကြီးဌာနကပခန်းရင်အကာဖြင့်ဖျော်ဖြေတင်ဆက်ပါရယ်အရင်နောက်ထန်းချစ်ပညာရှင်များတွဲဆောင်ပွဲကိုအပိုင်းလိုက်ခွဲ၍ကျင်းပရန်မြန်မာနိုင်ငံပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးမောင်မောင်အောင်ကမိကုံပြောကြားပါရယ် Salabi, Cambodia, Nangane, Bangladesh, Nanganuma, Dawn, Washitumiaga, Migun, Pyoja, Kebare, Shing.